ဖက်စစ်ခံထားတဲ့ရိုက်တာသတင်းတောင်တူပြန်လည်လွတ်မြောက်ရေးနိုင်ငံတကာကတောင်းဆိုမှုတွေဆက်လက်ထွက်ပေါ်နေမှာဒီနေ့မှာတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံလည်းပါဝင်လာပါတယ်။နိုင်ငံတော်လူညွန်အုပ်တွေဖောက်ပြမှုနဲ့ဖက်စစ်ခံထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုချော်စိုးတို့ပေါ်ဆွဲဆိုချက်တွေကိုရုပ်သိမ်းပြီးဟိုလျှောက်လဲချက်ကိုတရားရုံးကပယ်ချခဲ့တာဟာသတင်းမှန်ဖော်ထုတ်နေတဲ့သတင်းသမားတွေနဲ့အများပြည်သူသတင်းရယူခွင့်အတွက်အလွန်မင်းစိုးရိမ်စရာဖြစ်ရတဲ့အကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါ။သတင်းတောင်နှုတ်အများဆုံးပြန်လွတ်ပေးဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထူးခိုးစေရန်ဟီလီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မြင့်တင်ရေးဆိုင်ရာထူးခိုးစေဒေးဗစ်ကေရိုရဲ့ပူတွဲကြေညာချက်မှာတောင်းဆိုထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ကတော့ပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့မှာပဲအာဏာပိုင်တွေဖမ်းဆီးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကလူညွန့်တပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လျှို့ဝှက်သတင်းအချက်အလက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူထားတာဖြစ်ပါတယ်။သူတို့နှုတ်မှုကိုရုပ်သိမ်းပြဖို့ရှောက်တားချက်ကိုတရားရုံးကမနေ့ကဖယ်ချလိုက်တဲ့အတွက်လည်းနိုင်ငံတကာကဝေဖန်မှုတွေထပ်မံထွက်ပေါ်လာခဲ့တာပါ။ပြည်နယ်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကလည်းတရားရုံးရဲ့ဆွဖြတ်ချက်ကိုစိတ်ပြမိရဲ့အကြောင်းပြောဆိုခဲ့တယ်လို့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့လည်းဒီကနေ့ပဲတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းသတင်းတောက်တွေကိုအရေးယူဖို့ဆွဖြတ်ချက်ပေါ်လွန်မင်းစိတ်ပြကြောင်းနဲ့သတင်းမှန်ဖော်ထုတ်ဖို့ကြိုးပမ်းခဲ့သူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့လည်းမနေ့တုန်းကပဲတောင်းဆိုခဲ့ပါတယ်။